ထိုင်းနိုင်ငံကလိမ့်ကျွန်းလူတက်မှုမှာမြန်မာလူငယ်နှစ်ဦးအပေါ်ထေတန်စီရင်ချက်ကိုထပ်ပြီးတော့အတည်ပြုလိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ရေးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူ့အခွင့်အရေးရှေ့နေများအသင်းကပြောလိုက်ပါတယ်။ဒီအမှုစစ်ဆေးစဉ်မှာတန်တရားဖြစ်စရာအခြေအနေတွေကြုံခဲ့ရတယ်လို့ဒီအမှုကိုအနိကတ်စောင့်ကြည့်ခဲ့သူတွေကလည်းသုံးသပ်ထားပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြမှာပါရှင
်။ကိုတော်အပန်းဖြေစကမ်းရှိရာလိမ့်ကျွန်းလူတက်မှုနဲ့ပတ်သက်လို့တီရန်ပေးခံရတဲ့မြန်မာရွှေပြောင်းလူသမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံလွှာကိုထိုင်းတရားလွှတ်တော်ချုပ်ကညှင်းဆိုလိုက်ပြီးဩဂုတ်လ29ရက်နေ့မှာတီရန်အမိန့်ပြန်လည်ချမှတ်လိုက်ပါတယ်။ထိုင်းတရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူ့အခွင့်အရေးရှေ့နေများအသင်းရဲ့ဒါရိုက်တာနေသာတီရီဘတ်မန်ကပြောပါတယ
်။ We make very clear from the beginning that the defendant both of them do not understand their rights at the time that they make an confession.
ဒီလူငယ်နှစ်ဦးစလုံးကသူတို့ဘာအခွင့်အရေးတွေရနိုင်တယ်ဆိုတာကိုတော့မသိခဲ့ကြဘူးဆိုတာကျမတို့အစတွေကရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။လူတက်မှုကိုဝန်ခံလိုက်ချိန်မှာရှေ့နေတွေနဲ့တိုင်ပင်ခဲ့တာမျိုးမရှိသလိုဒီလိုဝန်ခံမိလို့ဘာတွေဆက်ဖြစ်လာမလဲဆိုတာကိုလည်းသူတို့မသိကြပါဘူး။စကားပြန်လုပ်ပေးမဲ့သူတောင်မရှိခဲ့တာပါ။ဆိုတော့မျက်မြင်သက်သေတဲ့အုပ်ဖြစ်သူတို့ထွက်ဆိုခဲ့တဲ့အချက်လက်တွေနဲ့ပဲသူတို့အပေါ်တရားစွဲဆိုလိုက်တာဖြစ်တဲ့အတွက်ဒီအချက်တွေကိုတုံးပြီးသူတို့အပေါ်ပြစ်ဒဏ်ဆင်းချက်ချတာဟာတရားရေးဆိုင်ရာပြဿနာတစ်ခုဖြစ်နေပါတယ်
။နာသာတိရိဟာတရားချခံတာရတဲ့ကိုဝင်းစော်ထွန်းကိုဇော်လင်းတို့ရဲ့အမှုလိုက်ရှိနေလည်းဖြစ်ပါတယ်။ဒီလိမ့်ကျွန်းမှုကိုကြည့်ရင်စစ်စစ်နေစဉ်မှာတန်တရားဖြစ်စရာအခြေအနေတွေကြုံခဲ့ရတယ်လို့ဒီမှုကိုအနိကစောင့်ကြည့်နေတဲ့ဂျာမနီနိုင်ငံကထိုင်းမြန်မာရေးလေလာသူဆိုင်းဝမ်ဆိုင်းကထောက်ပြပါတယ်။
DNA ကိုရယူပုံစစ်ဆေးပုံတွေကတော့လောကဥစားထံကတိုင်းမကြောက်ဘောမမှန်ကောင်ဘောနော်နောက်တစ်ချက်ကအမှုဟာတကယ်တော့ဒီကောင်လေးတွေကျွလွန်တာမဟုတ်ဘူးဆိုပြီးတော့အရင်တော့တနေ့နေထွက်တယ်လေအဲ့ဒီကော်တောင်လို့နေတဲ့ချုံမှရှိတဲ့အနာဆက်ကြီးတဲ့မာဖီးယားလိုလူတယောက်ရဲ့တားနေအပေါင်းပါကျွလွန်တာဆိုပြီးအဲ့ဒီတနေ့နေတော့တက်လာဘူးလေဆိုတော့အဲ့ဒီအချက်နဲ့ချက်နဲ့ကြည့်ကြရအဖြစ်သူတို့မှာခိုင်လုံတဲ့တာဏကမရှိဘူးလို့ယူရီးယားသတင်းစာတွေမှာလည်းဒီလိုရေးတယ်ကျွန်တော်ဖတ်ဖို့တယ်ဆိုတော့သူတို့ကစုကြည်အဲ့ဒီနေရာကိုအဲ့လိုတိမ်မိတ်ချတယ်လို့ကျွန်တော်ကထင်တယ
်အခုဆိုရင်အမှုအတွက်နောက်ဆုံးမျှော်လင့်ချက်အဖြစ်ထိုင်းပြည်ရင်မင်းမြတ်ထံအတနာခံလွာတင်ဖို့တဆင့်သာကြံတော့တာပါထိုင်းပြည်ရင်ကသာစဉ်းစားပေးမယ်ဆိုရင်တည်တံကနေတသက်ကျွန်းနှစ်ရှည်ထောင်တန်းအဖြစ်ပြောင်းလဲလာနိုင်တယ်လို့ထောင်တွင်စည်းကမ်းလိုက်နာမှုကောင်းမွန်တဲ့ဆိုရင်ထောင်နံဒီထတ်လျှော့လာနိုင်ပြီးဘရင်မွေးနေ့လိုအခါမျိုးမှာလည်းထပ်ပြီးရော့လာနိုင်တယ်လို့ထိုင်းသတင်းစာတွေကရေးပါတယ်မြန်မာလူငယ်တို့ဦးပြစ်တန်လျှော့ပေါ့ပြီးပြန်လွတ်လာနိုင်ဖို့အတွက်မြန်မာနိုင်ငံသားတွေရောမြန်မာအစိုးရကပါကြိုးပမ်းအားထုတ်သင့်တယ်လို့ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေလာတဲ့ဒေါက်တာနိုင်အောင်ကသုံးသပ်ပါတယ
်အခုကယူကန်ဆင်ပြီးသွားပြီဆိုတဲ့အခါကျတော့ဒီထိုင်းဘရင်နဲ့ပဲဆိုင်တာပေါ့နော်အဲ့မှာကြောင်းနေကြပုံကတော့အစိုးရကနေပြီးတော့ဝင်ပြီးပြောတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့စဉ်းစားပြီးကောင်းပြီးနိုင်တယ်ပေါ့အဲ့ဒါဆိုတော့ကိုယ်အလေးသာတာပေါ့နောက်တစ်ခုကတော့ကျွန်တော်အနေနဲ့မြင်တာတော့ဒီမြန်မာပြည်သူတွေနဲ့ပေါ့လေလက်မှတ်ရေးထိုးစုပေါင်းကောက်ပြီးတော့မှလူများများထောက်ခံတဲ့လက်မှတ်ထိုးတဲ့ဥစ္စာလေးတစ်ခုအဲ့ဒါလေးလုပ်နိုင်ကောင်းတယ်အဲ့လိုလုပ်ဖြစ်ခြင်းလဲဆိုတော့အခုလောလောဆယ်ရှိတဲ့ time ပြည်ရင်ကကျွန်တော်တို့ဗမာလူမျိုးတွေပုံမှာသိပြီးတော့စာနာတနာစိတ်သိရှိလာတဲ့ပုံမျိုးချီဘူးလို့တော့ကြားဘူးတယ
်ဗီတိဇာလူငယ်တွေဖြစ်တဲ့ဟန်နာဝိသရိတ်နဲ့ဒေးဗစ်မီလာတို့နှစ်ဦး2014စက်တင်ဘာလတည်းအသက်ခံရပြီးနှစ်ပတ်အကြာမှာကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုဖမ်းဆီးပြီးလူသက်မတိန်လူရဲ့စတဲ့အမှုခုနှစ်မှုနဲ့တရားစွဲက2015နှစ်ကုန်ပိုင်းထိုင်းကော့စ်မီတရားရုံးကအမြင့်ဆုံးတည်တံ့ချမှတ်ခဲ့ပါတယ်ခင်ဗျာ